တော့ခင်ဆိုရင်ခင်ဗျာမြန်မာနိုင်ငံဟာအာဆီယံအလှည့်ရဥက္ကဋ္ဌအဖြစ်2004ခုနှစ်ကလက်မခံပဲညင်ခဲ့တာဟာ2014ခုနှစ်မှာတက်ခံဆက်ဖြစ်ပါတယ်အခုပြီးခဲ့တဲ့ရပိုင်းအတွင်းမှာပဲသိအရေးကြီးတဲ့အာဆီယံနိုင်ငံသားရေးဝန်ကြီးများအစည်းအဝေးနဲ့ ARF လို့ခေါ်တဲ့အာဆီယံဒေသတွင်းလူငွေနဲ့ပတ်သက်တဲ့အစည်းအဝေးကြီးဆိုတော့အဲ့ဒါတွေကိုလက်ခံကျင်းပခဲ့ပါတယ်ဆိုတော့ဒီစီဝေးနှစ်ရက်ကိုလက်ခံကျင်းပတဲ့ခေါင်းဆောင်နိုင်ငံအနေနဲ့မြန်မာနိုင်ငံရဲ့လူဆောင်ချက်မြန်မာနိုင်ငံရဲ့ performance ကိုကျွန်တော်ကဒေါခင်ဆိုဝင်းနဲ့နည်းနည်းဆွေးနွေးကြည့်ပါတယ်ဒီနေ့ပထမဆုံ
း
ဒေါခင်ဆိုဝင်းဟာသတင်းသမားတယောက်အနေနဲ့ပြောပါမြန်မာလူမျိုးတယောက်ဆိုတာတဲ့သတင်းသမားတယောက်အနေနဲ့အာဆီယံသတင်းတွေကိုမြန်မာနိုင်ငံနဲ့မကအင်းကြီးချင်းနိုင်ငံတွေမှာလည်းပဲမကြခဏတွားရောက်ပြီးတော့သတင်းယူခဲ့တဲ့ပုဂ္ဂိုလ်ဖြစ်ပါတယ်အခုမြန်မာနိုင်ငံမှာရယူရတာနဲ့တနေ့နိုင်ငံတွေမှာလုခွဲရတာဘယ်လိုกว่าပါလဲကျင်းနှမှုကိုအရင်ဆုံးပြောပါခင်ဗျာဒီမှာပူကျင်းနှသလားဟိုနိုင်ငံတွေမှာပူပြီးကျင်းနှမှုရှိခဲ့ပါသလ
ားကျမပူမလင်းလင်းပဲပြောရလို့ရှိရင်တော့ဟိုဟိုကျမရောက်ခဲ့ဘူးရဲ့ဒီစင်ကာပူမှာကျင်းပတဲ့အာဆီယံထိပ်သီးစည်းဝေးအဲနောက်ထိုင်းမှာထွားဟင်းမှာကျင်းပတဲ့ထိပ်သီးစည်းဝေးနောက်အင်ဒိုနီးရှားနိုင်ငံဘာလီမှာကျင်းပခဲ့တဲ့အာဆီယံထိပ်သီးစည်းဝေးတွေကျမရောက်ခဲ့ဘူးပါလေဟိုတရင်းနေလဲပို့ဘူးပါလေဒါပေမဲ့ဒီမှာကတော့တရင်းချက်လက်ကတော်တော်နဲ့မရပါဘူးဟိုကျမရောက်ခဲ့ဘူးတဲ့နိုင်ငံတွေနဲ့စာလို့ရှိရင်တော့တော်တော်လေးကိုအားနေတာတွေ့ရပါတယ်တရင်းပြန်ကြားရေးနဲ့ပတ်သက်လို့ပေါ့နော်တရင်းထုတ်ပြန်မှုနဲ့ပတ်သက်လို့တော်တော်လေးအားနေပါတယ
်ဆိုတော့တရင်းနောက်တွေအဓိကတရင်းနောက်တွေရဲ့ကျွန်တော်ရဲ့တာဝန်ကတော့အခမ်းအနားတစ်ခုခုကိုတက်တယ်ဆိုရင်အဓိကဘာကိုပြောသလဲဘယ်ဟာကို top line တင်ပြီးတော့ရေးရမလဲဆိုတော့လူတိုင်းစဉ်းစားတတ်ကြပါတယ်ဆိုတော့တချို့အစီအစဉ်အစီအမံကျွန်တော်တို့ကြုံခဲ့ဘူးတဲ့သူတို့ရဲ့အစီအွေတနေ့ကွန်တန်ကျင်းပနေတယ်ဘယ်ဟာကိုသတင်းအဖြစ်ထိကတင်ရမလဲဆိုတာတခါခါမသိတာမျိုးဖြစ်ခဲ့ရပါတယ်အခုမြန်မာနိုင်ငံမှာအဲ့ဒီပြဿနာမျိုးကြုံရုံပဲလားခင်ဗျာ
ဟုတ်ကဲ့ပါအစီအခုပြီးတော့လိုက်မှာတော့ကြီးညာချက်ဆိုပြီးတော့ထွက်လာပါတယ်အဲ့ဒီကြီးညာချက်မှာသူတို့ဦးစားပေးပြီးရတာဘသူကဘသူနဲ့တွေ့တယ်ဘယ်နှစ်ယောက်တက်တယ်ဆိုတာစာမျက်နှာအပြည့်လောက်ပါတာပေါ့နော်အောက်ဆုံးမှာဘာကြီးဘာကြီးဆွေးနွေးရဆိုတာတော့အရင်ကြီးကိုအသေးစိတ်မပါဘဲနဲ့အရင်အကြီးချုံးပြီးတော့ပဲပြောထားတာတွေ့ရပါတယ်အဲ့ဒီခါကျတော့ကျမတို့လည်းသိနေပြီးသားပဲဒီစီးရီးမှာဘာတွေဆွေးနွေးမယ်ဆိုတာအကြမ်းပြင်းတော့သိထားတာပေါ့နော်သူတို့ရဲ့ထုတ်ပြန်ချက်မှလည်းအဲ့ဒီအကြမ်းပြင်းလောက်ပဲပါတော့ဘာသတင်းမှရေးလို့မရအောင်ဖြစ်တာပေါ့လေ
တကယ်တော့အာဆီယံနဲ့တရုတ်အကြမ်းမှတောင်တရုတ်ပင်လယ်ကကျွန်းတွေနဲ့ပတ်သက်ပြီးတော့နယ်မြေအငင်းပွားမှုကိစ္စတွေကကဘာကလည်းစိတ်ဝင်စားတယ်အရေးကြီးဆုံးပြဿနာတွေလို့လည်းသိထားကြပါဗျာဆိုတော့ဒီကိစ္စကိုဘာဆွေးနွေးရဘယ်လိုသဘောတူလဲဆိုတော့ဘာမှမပြောဘူးပါ
အဲ့ဒီအထဲမှာကအာဆီယံနဲ့တရုတ်ဆွေးနွေးဖက်ဆက်ဆံရေးဝန်ကြီးအဆင့်အစည်းအဝေးဆိုပြီးတော့ထုတ်ပြန်တဲ့ကြေညာချက်ပါဒီဥစ္စာအဲ့တော့အဲ့ဒီထဲမှာတောင်ပြုတ်ပင်လည်းရေလုံးဝမပါပါဘူ
းသူတို့တကယ်တော့သူတို့ဒီကိစ္စကိုမဆွေးနွေးဘူးဆိုတဲ့သဘောလားခင်ဗျာလို့ခင်ဗျာ
အဲ့လိုတော့မဟုတ်ဘူးရှင်တောင်တရုတ်ပင်လည်းအရေးမှာသူတို့ကအားလုံးနဲ့ခြုံပြီးတော့ဆွေးနွေးတဲ့သဘောဖြစ်နေတယ်ပြီးတော့ဒီအာဆီယံကဒီတောင်ပြုတ်ပင်လည်းအရေးနဲ့ပတ်သက်ပြီးတော့ဒီမှာလည်းဟိုဝန်ကြီးဦးဝနာမောင်လည်းနဲ့ဟိုတိကျဆုံးမြန်မာကမှလည်းပြောထားတဲ့အတိုင်းနဲ့သူတို့ရဲ့ကြေညာချက်ထဲမှာတော့တောင်ပြုတ်ပင်လယ်ရေးနဲ့ပတ်သက်ပြီးတော့2012ခုနှစ်ကသူတို့ပြန်ဆန်းခဲ့တဲ့တောင်ပြုတ်ပင်လယ်အရေးမူဝါဒ6ချက်နဲ့အညီကျင့်သုံးသွားမယ်ဆိုပြီးတော့ပြောထားပါတယ်သူတို့ရဲ့ဒီပူတွဲကြေညာချက်ထဲမှာလေ
ဟုတ်ကဲ့ဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဘလောက်သဘောတူညီမှုရတယ်ဆိုတာကိုတကယ်တော့ဒီတပတ် ASEAN နဲ့ ARF အစည်းအဝေးလုပ်တဲ့အထက်မှာအဲ့ဒီကိစ္စကိုလူတိုင်းစိတ်ဝင်စားဆုံးကိစ္စဖြစ်ပါတယ်ကျန်တဲ့ဘာညာပူပေါင်းဆောင်ရွက်တဲ့ဘာညာဆိုတာထက်ဆိုတော့အဲ့ဒီကိစ္စကိုဘယ်လိုဆုံးဖြတ်ကြမယ်ဆိုတာကိုအတိအကျဘယ်လိုကင်တွယ်ကြမယ်ဆိုတာကိုဒါထက်ပိုပြီးဘယ်လိုသိရပါလဲအဲ့ဒီအကြံပြင်းမူအားဖြင့်ပြောထားတာထက်ပေါ့ဆိုင
်အကြံပြင်းမူအားဖြင့်ပြောထားတာဆိုလို့ရှိရင်တော့ဒီ ASEAN နဲ့ဒီတရုတ်နိုင်ငံကြားမှာဒီတောင်ပြုတ်ပင်လယ်အရေးနဲ့ပတ်သက်ပြီးတော့ငင်းငန်းစွာအခြေချရေးကိုပဲနှစ်ပတ်စလုံးကသဘောတူရဲ့ဆိုပြီးတော့ပြောထားတာပဲအကြမ်းမြန်အောင်ဒီမှာတည်ရတာပေါ့နော်ဒါပေမဲ့တကယ်ထဲထဲဝင်ဝင်ကတော့ဟိုဒီတကယ်တမ်းတရုတ်နိုင်ငံနဲ့ပိုင်းနဲ့နေပြီးအရင်းပွားနေတဲ့ဗီယက်နမ်လို့ဖိလစ်ပိုင်လို့စတဲ့နိုင်ငံတွေပေါ့နော်အဲ့ဒီနိုင်ငံတွေလေးကတော့ပြည်လဲမှုလုံးဝမရတဲ့လောက်လို့ပဲဒီမှာတုံ့တက်လို့ရတယ်ရှင်
ဆိုတော့ American နဲ့လည်းပဲဒီ ARF မှာသူတို့တွေ့ကြတော့ဒီကိစ္စကိုထပ်ပြီးတော့ဆွေးနွေးတဲ့အခါမှာဘယ်လိုသဘောတူညီမှုရခဲ့ပါသလဲ
။အဲ့ဒီကိစ္စမှာလေဒီဖိလစ်ပိုင်ကတင်ပြတဲ့အဆိုပြုချက်နဲ့ American ကတင်ပြတဲ့အဆိုပြုချက်ကတစ်ထပ်ခဲကြနေတယ်ဆိုပြီးတော့ဝေဖန်တာနေလဲထွက်နေပါတယ်လေ။အဲ့တော့ဟိုကျွန်မအထင်ကတော့ဒီ American နဲ့တရုတ်နိုင်ငံမှာလေတောင်ပြုတ်ပင်လယ်အရေးနဲ့ပတ်သက်ပြီးတော့နေနေလေးဟိုတောင်မတင်ရေမကြပေါ့နော်မပြေမလဲလေးတွေတော့ရှိနေသေးပဲလို့ထင်ပါတယ်ပြေလေသွားတယ်လို့တော့ကျမမယူဆပါဘူ
းဟိုပြီးခဲ့တဲ့နှစ်တွေကကမ်ဘောဒီးယားနိုင်ငံအာဆီယံလက်ရာဥက္ကဋ္ဌအဖြစ်ယူခဲ့တော့ကတောင်တုပ်ပင်လယ်ကိစ္စမှာကမ်ဘောဒီးယားဟာတရုတ်ဘက်ကိုသိပ်ပါတယ်ဆိုပြီးတော့တော်တော်လေးပြင်းပြင်းထန်ထန် ကျင်းနှံ့မှုတွေပฏิပခဖြစ်တာတွေကြားခဲ့ရပါတယ်အဲ့ဒီနောက်မှာသူတို့အဖွဲ့ရဲ့နောက်ဆုံးဒါပူးတွဲကြီးညာချက်တောင်မှဒီကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုသဘောထားရလဲဆိုတာကိုမထုတ်ပြန်နိုင်ခဲ့တဲ့အဆင့်အထိဖြစ်သွားခဲ့ပါတယ်အခုမြန်မာနိုင်ငံနဲ့ပတ်သက်လို့ရောမြန်မာနိုင်ငံကတော့တခြားသူမျက်နှာပြည့်စရာမကြုံခဲ့ရတာလားသူတို့မဟုတ်အဲ့လိုမကြုံအောင်နှစ်ဖက်စလုံးကညာဖေးဖ
ော့ဒီတရုတ်နိုင်ငံကမြန်မာနိုင်ငံအပေါ်မှာတိတ်ကိုဩဇာလွှမ်းမိုးမှုရှိနေတယ်ဆိုတဲ့သဘောမျိုးအားလုံးကလည်းမြင်နေကြတဲ့အခါကျတော့ဒီတောင်ပြုတ်ပင်လယ်အရေးမှာမြန်မာနိုင်ငံအနေနဲ့တရုတ်နိုင်ငံဘက်ကိုဘယ်လိုက်မှုတွေရှိနေမလားဆိုတဲ့တန်မြေရည်နဲ့အားလုံးကဝိုင်းပြီးကြည့်နေကြတာပါအဲ့တော့မြန်မာနိုင်ငံကလည်းအလှည့်ကျဥက္ကဋ္ဌအနေနဲ့အတော်ကြီးကိုဂရုတစိုက်နဲ့ကင်တွယ်နေရတာတွေ့ရပါတယ်ဟိုစကလုံးမှားသွားမလားဟိုဘက်လိုက်တာများဖြစ်သွားမလားဆိုတဲ့ဂျင်းနေတက်ထဲမှာနေနေရတဲ့အနေအထားကိုဒီမှာတွေ့ကြရပါတယ်အကဲခတ်လို့ရတယ်လို့ပေါ့လေဟိုနောက်ပြီးတော့ဝီနီဦးနာမောင်လေးကတော့ပြောတာကတော့ဒီတောင်တရုတ်ပင်လယ်အရေးနဲ့ပတ်သက်ပြီးတော့ဒါအာရှနဲ့တရုတ်နဲ့ဖြစ်နေတဲ့ပြဿနာမဟုတ်ဘူးတနိုင်ငံချင်းစီနဲ့ဖြစ်နေတဲ့ပြဿနာပြီးတော့အာရှန်သင်းဝင်နိုင်ငံတနိုင်ငံကိုတရုတ်နိုင်ငံနေနေလဲဩဇာစမ်းမှုမမရပါဘူးလို့သူကတော့ဟိုပြောသွားတာပေါ့လေဒါပေမဲ့လို့ကျွန်မထင်ပါတယ်ဟိုဒီတရုတ်နိုင်ငံဘက်ကရောမြန်မာနိုင်ငံဘက်ကရောနှစ်ဖက်စလုံးချင်းချင်းဆက်ဆံနေပေါ့နော်ဟိုအမျော်မြင်ကြီးစွာနဲ့ပဲဒီကိစ္စကိုကင်တွယ်နေရလို့ထင်ပါတယ်
နောက်တစ်ခုကဒီအာဆီယံအစည်းအဝေးကိုမြန်မာနိုင်ငံလက်ခံကျင်းပတဲ့နေရာမှာတော့တရုတ်နိုင်ငံကဘယ်လောက်အကူအညီပေးသလဲဘယ်လောက်များအကူအညီပေးတဲ့အကြောင်းလူသိရှင်ကြားလုပ်သလဲကျွန်တော်ဘာကြောင့်မေးရသလဲဆိုရင်ဟိုလာအိုစ်မှာ2004လောက်တုန်းကအာဆီယံအစည်းအဝေးအတွက်တရုတ်ပြည်သူသမ္မတနိုင်ငံမှာလှူဒန်းသည်ဆိုတဲ့စာတမ်းတွေကိုအဲဒီလာအိုစ်မှာအဲ့ဒါတွေကိုကျူတဲ့ကားတွေမှာတော့အဆောက်အဦတွေမှာပါနေရာတကာမှာရေးထားပြီးဒါတွေ့ရပါတယ်တရုတ်နိုင်ငံဟာအဲ့ဒီအစိုးရကိုသူတို့ဘလောက်ပိုင်တယ်ဆိုတဲ့အကြောင်းဒါမန္တလေးတက်ပြတဲ့သဘောပေါ့ဗျာအခုမြန်မာနိုင်ငံကိုလည်းတရုတ်ကတော့ကူညီမယ်ထင်ပါတယ်ဒီအစိုးရအတွက်ဘလို့များကူညီတယ်လဲဘလောက်များနေရာယူထားပါလဲအဲ့လိုတွေ့တယ
်ကျွန်မမြင်ရတဲ့လောက်တော့တရုတ်နိုင်ငံကူညီတဲ့ဟာတခုမှဟိုရုပ်ပိုင်းဆိုင်ရာပေါ့နော်မတွေ့ကြရပါဘူးကားတွေဘာတွေအကုန်လုံးကလည်းကျွန်မမြင်ရတာကိုရီးယားနိုင်ငံကလုပ်တဲ့ကားတွေပြရပါတယ်ပြီးတော့သူတို့သုံးတဲ့ကိရိယာတွေပါတယ်အကုန်လုံးကလည်းတရုတ်နဲ့တော့တိတ်ပြီးတော့မပတ်သက်ဘူးလို့ထင်နေချင်းဟိုများတော့အဖြစ်ကကြည့်ရတာဟိုဒီတခြားအာရှနိုင်ငံအဖွဲ့ဝင်တွေဖြစ်တဲ့ဒီဟိုဒီပြန်ကြားရေးဘက်မှာဆိုလို့ရှိရင်ပေါ့နော်ဒီအတန်ဖန်းကိရိယာတို့အတန်ဖန်းဆက်တို့ဘာလို့လုပ်တာကိုထိုင်းနိုင်ငံအဖွဲ့ကလာပြီးတော့ကူညီနေတာကိုတွေ့ရတယ်ဟိုနောက်ပြီးတော့ဒီအဆောက်အုံစောက်တာဒီခမကြီးတွေဒီမှာရှိတဲ့ဒီဒီ sound system တွေဘာတွေအကုန်လုံးပေါ့နော်ဒီဟာတွေအကုန်လုံးကြည့်ရတာလေဒီအိန္ဒိယနိုင်ငံတွေဖြစ်တဲ့စင်ကာပူတို့ထိုင်းတို့ရဲ့ဒီအကူအညီတွေအများကြီးရယူထားတယ်လို့ကျွန်မယူဆတယ်လေတေချာတော့မသိဘူးဒါပေမဲ့တရုတ်နိုင်ငံရဲ့အခန်းကဏ္ဍကတော့ကျွန်မမျက်စိနဲ့တော့မမြင်ရဘူးရှင်နောက်ကွယ်ကတော့ဘာတွေကူညီလဲဆိုတော့မပြောနိုင်ဘူးပေါ့လေ
ဟုတ်ကဲ့နောက်တစ်ခုကစောစောကဒေါက်တာဆိုဝင်းပြောတဲ့အတိုင်းအဆောက်အဦတွေအသံဖန်းဆက်တွေဆိုလို့ဒီကိစ္စမှာအဲ့သတင်းထောက်တွေနိုင်ငံသားသတင်းထောက်တွေလည်းပဲရာပေါင်းများစွာလာကြလိမ့်မယ်လို့ထင်ပါတယ်။ကျန်တဲ့အစည်းအဝေးတွေတုန်းကလိုပဲ။ဆိုတော့သူတို့အတွက်ကရောဘလို့ခြေအနေကောင်းတွေ facilities တွေဖန်တီးပေးနိုင်ပါလေ။သူတို့တွေပြည်ပကိုသတင်းပို့တာဆက်သွယ်တာ internet အဆင်ပြေတာ telephone line ကောင်းတာဆက်သဖြင့်ပေါ့လေ။အဲ့ဒါတွေသူတို့လွယ်လွယ်ကူကူသတင်းအချက်အလက်ပိုင်းကမရနိုင်တဲ့တိုင်အောင်သူတို့ပို့ချင်တဲ့သတင်းကိုလွယ်လွယ်ကူကူပို့နိုင်အောင်နိုင်ငံတကာနဲ့ဆက်သွယ်ရေးအဆင်ပြေအောင်လုပ်ပေးထားတာကိုတွေ့ရပါလား။ဘလို့အဆင်ပြေပါသလဲ
။တော်တော်လေးကိုအဆင်ပြေပါတယ်လှုပ်ထားတာတော့အကုန်လုံးဒီအတန်ပို့ဟိုစပေါ့နော်ဟိုအင်တာနက်ဒီညံနှုံးရင်အင်တာနက်စနစ်ပေါ့နော်ဆက်သွယ်ရေးစနစ်တော်တော်လေးကိုကောင်းပါတယ် very impressive တော်တော်လေးကိုအဆင်ပြေပါတယ်ဟိုအခန်းနေစီစဉ်ပေးထားတာလည်းအဆင်ပြေတယ်ပြီးတော့နေရာထိုင်ခင်းလည်းအဆင်ပြေတယ်အစားအသောက်ကအစားအကုန်လုံးအဆင်ပြေပါတယ်တရင်ကောင်းကောင်းမွန်မွန်မရတာလွဲလို့ပေါ့လေဟိုကျွန်မထင်ပါတယ်နိုင်ငံရေးဝန်ကြီးဌာနကတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကဒီပြန်ကြားရေးမှာလာပြီးတော့ဟိုရှိနေရမယ်လို့ကျွန်မထင်တယ်လေသူတို့ရေးထားတဲ့အထက်မှာလည်းဒီအစီအစဉ်များမှာပါနေတဲ့ခါကျတော့ဒါပေမဲ့တကယ်တမ်းကျတော့နိုင်ငံရေးဝန်ကြီးဌာနလူတယောက်မှကျွန်မတို့စကားလာပြောပေးမယ်လို့မရှိဘူးရှင်။မရှိဘဲနဲ့ပြန်ကြားရေးဝန်ကြီးဌာနကပြန်ကြားရေးဝန်ကြီးကိုယ်တိုင်နဲ့ဒီသတင်းတွေမရမှာစိုးလို့ဆိုဆိုရင်ပြီးတော့ကျွန်မတို့လာပြီးတော့ briefing တွေပေးနေရတာပါ။အဲ့တော့တစ်ဆင့်စကားဖြစ်နေတာပေါ့လေနိုင်ငံရေးဝန်ကြီးဌာနပြောရမယ်စကားကိုပြန်ကြားရေးဝန်ကြီးကနေတခါထပ်ပြောပေးနေရတော့တဆင့်လို့ဖြစ်နေတာပေါ့လေနိုင်ငံရေးဝန်ကြီးဌာနဘသူဘယ်အရာရှိကမှတာဝန်ခံပြီးတော့ဘာတွေဆွေးနွေးနေတယ်ဘာတွေဆုံးဖြတ်ပြီးသားပါပြီအင်ရှင်နေနဲ့ဘာတွေလုပ်နေပါလဲဆိုတာကိုကျမတို့ဘေးစင်ကမပေးပါဘူးဟိုနောက်ဆုံးပိတ်ကြတော့မှဝန်ကြီးဦးနာမောင်ရဲ့သတင်းစာရှင်းလင်းပွဲတစ်ခုပဲဟိုသတင်းရတဲ့သဘောပါအဲ့မှာလည်းအင်္ဂလိပ်လိုပဲပြောတဲ့ခါကျကျမတို့ဗမာသတင်းဌာနတွေကဒါကြီးကိုဝန်ကြီးအင်္ဂလိပ်လိုပြောတာကိုတခါ Bermalu pada pihak biro ma tunggal epic pihni apa.
Jono asal awak doking suing u terindah mati awak ni pihawa lu jono pihawa baru malu mute awak ni ne begini begun siwar. Jono asia siwiri u terindah ni ne terindah juga orangga. Dahar kajar awak ni mati jono lanang alare ni mati fuga bermati galar. Jono berdua sura lujim mesti bahu sura lujia le tiaw ni tiaw kasin sini sura sura Brunei ala Indonesia delegation ala Malaysia fura mesti bahu. Takhal sura jono mabi memi le kamyarum jono delegation ala tu memi le. Aikah sura jono mana tu lelo opjok kaya lah aku sen le pun ha bohbu bohbu ni begala pemahu ya mle sura. Air lugu pepe kah opjok jaro jono jono mana engan dati jono dolis semi kampsi pare. Aku jono malum jono siar adi ASEAN hukda ni jali maro. Kumpika
จะสิ่งนี้นั่งเงินยาวาลาลูกไอ้รองอาบอกเนี่ยนะว่าแต่หน้าอาภัคคิดตรงนั้นกูดอกินสูงเองแต่ดินเรียกข้ามาว่ามีมาในงานตัดยาวเนี่ยคนอยู่หลอกได้ขนาดพิลาบีลูกอยู่สาวาลักษณะเป็นลูกพี่น้องเลยลาวาเลยข้างหน้าเนี่ยยูทูบไอ้สัญญามาพี่โอ้ยเนาะต่อยูบพี่น้องเลยลาวาเลยในงานนี้ก็เสียงหูเยอะลูกกูพี่น้องยาวาลีแต่ไม่แม่ปีลูกลูกยังไงสั่งสั่งยังไม่ประเดี๋ยวลูกอ่ะลูกเรียนที่ไหนลูกเชียงมีเดียทำไมเนี่ยตุยอามาบูเวจ
ဆိုရင်ဘယ်လောက်ကြုံခဲ့ရတယ်လဲဆိုတော့မြန်မာနိုင်ငံသားရဲ့ဝန်ကြီးကိုသတင်းတောက်တွေကမေးတဲ့အခါမှာဒီမေးခွန်းကိုဖြေဖို့အတွက်အထက်လူကြီးကိုပြန်မေးပါရစေအောင်ဆိုတော့လူရောဝိုင်းပြီးကြတယ်နိုင်ငံသားရဲ့ဝန်ကြီးကိုယ်တိုင်ကအဲဒီကအနာရှိနေဘုတ်တုတ်တွေကိုသူပြန်မေးရမယ်ဆိုတဲ့သဘောဆိုတော့အဲ့လိုမျိုးတွေကြုံခဲ့ရတာပါအခုစိတ်ပြီးတော့တိုးတက်မလာသေးဘူးပေါ့ခင်ဗျာအဲ့ဒါတို့ပြီး
ဟုတ်ပါတယ်ရှင်ဟုတ်ပါတယ်ရှင်